နေဆက်ကိုတရားမဝင်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား46ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းအဖွဲ့တစ်ဖွဲ့ကဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။တကြက်ကတက်စိတ်3ကအမျိုးသား19ယောက်အမျိုးသမီး20နဲ့ကလေး9ယောက်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့အမှတ်၄တကြက်ကတိုက်ရင်မှုဗိုလ်မှူးကြီးဗီရာချိုင်းပေါ့ကျော်ကပြောပါတယ်။အားလုံးကမြန်မာနိုင်ငံသားတွေဖြစ်ကြပြီးမဲနှောင်းမှာရှိတဲ့ဘန်ရောင်းရွာနီးမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့ဟာဇန်နဝါရီလ1ရက်နေ့ကနေဆက်ကိုဖြတ်လာခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံးလဲချာမိုင်းကင်ကလာခဲ့ကြတာပါ။ချင်းမိုင်နဲ့ဘန်ကောက်မှာအလုပ်ရဖို့မြန်မာပြည်မှာရှိတဲ့ပွဲစားကိုတယောက်ဘတ်2000ကနေ2600အထိပေးခဲ့ရတယ်လို့ပြောပါတယ်။သက်ဆိုင်ရာရဲဌာနမှာဥပဒေကြောင့်ကိစ္စတွေလုပ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့သိရပါတယ်။